မရိကန်ပြည်သူမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးအထိနာနေတာကိုကြားကန်နိုင်မဲ့အရေးပေါ်အကူအညီပေးရေးအစီအစဉ်ကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါတယ
်။ I'm proud to announce tonight not a single senator voted against this $2 trillion rescue bill.
အမေရိကန်နိုင်ငံသားတွေအငွေစားနဲ့ခြေစားစီးပွားရေးလုပ်ငန်းတွေကိုကယ်တင်မဲ့ဒေါ်လာ1 trillion အရေးပေါ်အကူအညီပေးရေးဥပဒေကြောင့်ကိုထက်လွှတ်တော်အမတ်တွေကန့်ကွက်သူမရှိအတည်ပြုလိုက်တဲ့အကြောင်းထက်လွှတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ਨੇ ပြောဆိုသွားတာပါ။ဥပဒေကြောင့်တော့ဟော်လုတော်ကအတည်ပြုပေးရမှာဖြစ်ပြီးဥပဒေဖြစ်အတည်ပြုကိုသမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးရမှာလည်းဖြစ်ပါတယ်။ဥပဒေကြောင့်တော့ဟော်လုတော်ခေါင်းဆောင်တွေတောက်ကြနေမှာအတန်းနဲ့မဲခွဲဖို့စီစဉ်ထားကြောင်းပြောပါတယ်။ဒေါ်လာ1 trillion အရေးပေါ်အကူအညီဟာအမေရိကန်နိုင်ငံသားတွေအတွက်တရက်အကျိုးကျေးဇူးခံစားရမှာဖြစ်တဲ့အကြောင်းလဲထက်လွှတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကပြောပါတယ်။စေယုံတွေစီးပွားရေးလုပ်ငန်းတွေစားတောက်ဆိုင်တွေကျောင်းတွေပိတ်ထားတဲ့အတွက်လုံငန်းကံကံတွေထိခိုက်နေသလိုအလုပ်သမားတွေအလုပ်လုပ်မဲ့ဖြစ်မဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးအလုပ်ချိန်တွေလည်းရှော့ချနေရတဲ့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေကြရတာလည်းဖြစ်ပါတယ်။